အကျွေးပြီးပြီးတော့အကြက်ရိုက်နေတဲ့ဂရိနိုင်ငံအတွက်တင်နေတဲ့အကျွေးတွေရဲ့တဝက်ကို short ချပေးမယ်ဆိုတဲ့ season 1ရဲ့ EU ဥရောပသမဂ္ဂကမနေ့တုန်းကပဲအတည်ပြုချက်ချခဲ့ပြီးတဲ့နောက်ပိုင်းကမ္ဘာငွေကြေးဈေးကွက်ဟာပြန်ပြီးတော့မြင့်တက်လာခဲ့ပါတယ်။ယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံတွေအတွင်းကြုံနေရတဲ့အကျွေးပြဿနာကိုဖြေရှင်းဖို့ဂျားဝင်အစားထိုးပြီးတော့ငွေကြေးကူညီမှုတွေလုပ်မဲ့ season 2ခုကိုလည်းရေးဆွဲထားပါတယ်။ပြင်သစ်က stock share ဈေးကွက်မှာ600ခန်းနှုန်းကျော်ခုန်တက်သွားခဲ့ပြီးတော့ဂျာမနီနိုင်ငံမှာ900ခန်းနှုန်းကျော်မြင့်တက်လာခဲ့ပါတယ်။အမေရိကန်နဲ့လန်ဒန်ကငွေကြေးဈေးကွက်တွေပိတ်ခတ်နေမှာ300ခန်းနှုန်းလောက်ထိမြင့်တက်လာခဲ့ပါတယ်။ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပတဲ့ဥရောပနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲမှာထွက်ပေါ်လာခဲ့တဲ့ရလဒ်တွေနဲ့ပတ်သက်ပြီးတော့ဥရောပနိုင်ငံခေါင်းဆောင်တွေကအကောင်မြင်ကြပါတယ်။ယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံတွေအတွင်းဘန်ဒါရေးဆိုင်ရာတည်ငြိမ်မှုတွေဖြစ်ပေါ်လာလိမ့်မယ်လို့သူတို့ကပြောကြပါတယ်။ပြင်သစ်သမ္မတနီကိုလိုက်ဆာကိုစီကကြုံတွေ့နေရတဲ့အကြက်တဲတွေအတွက်အခုအစည်းအဝေးဟာထိရရောက်နဲ့ယုံကြည်စိတ်ချရတဲ့တုံ့ပြန်ချက်တစ်ခုပဲလို့ပြောပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂျလာမာကဲကလည်းအခုအစည်းအဝေးဟာနောက်တစ်ဆင့်ကိုဖြည့်ရှင်းဖို့အတွက်ကောင်းမွန်တဲ့အစည်းအဝေးတရလို့ဆိုပါတယ်။ဒါပေမဲ့လည်းရှေ့မှာကြုံရရမယ့်အဆင့်တွေကလည်းကြံသေးတယ်လို့သတိပေးပါတယ်။ဂရိဝန်ကြီးချုပ်ကတော့အကျွေးတွေတဝက် short ချမယ့်အစည်းအဝေးဟာဂရိနိုင်ငံအတွက်တင်နေတဲ့အကျွေးတွေကိုဆက်နိုင်အောင်လုပ်ပေးလိုက်သလိုပဲလို့ဆိုပါတယ်။ဒီအစည်းအဝေးကိုအမေရိကန်သမ္မတဘာရက်အိုဘားမားကလည်းကြိုဆိုလိုက်ပါတယ်။